အမေရိကန်လွှတ်တော်မှာလူငါးဦးသေဆုံးခဲ့ရတဲ့ဗုဒ္ဓဘူးနဲ့လွှတ်တော်ရဲ့အတင်းဝင်ရောက်တဲ့ဖြစ်ရအတွက်သမ္မတဒေါ်နယ်ထရန့်တာဝန်ခံတင်ကြောင်းပြောကြားနေတဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကသမ္မတကိုတရားစွဲဖို့တနင်္လာနေ့မှာတွန်းအားပေးနေကြပါတယ်။တရားစွဲရင်မစွဲရင်နောက်ဆုံးဆုံးဖြတ်ချက်မချရသေးပေမဲ့အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရကြောင်း Electoral College ကိုစလဲမဲ့အတည်ပြုတဲ့လုပ်ငန်းဆောင်ရွက်နေတဲ့လွှတ်တော်ကိုတားဆီးဖို့အတွက်သမ္မတထရန့်ကြိုးစားခဲ့တယ်လို့ဆက်ဆွဲပြီးတရားစွဲဆိုမဲ့အဆိုပြုချက်ကိုလွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတနင်္လာနေ့မှာတင်သွင်းဖို့ရှိပါတယ်။ဇန်နဝါရီလ20ရက်နေ့မှာနောက်အဆိုအတက်တက်လာမယ်ဆိုတာကိုအတိအမှတ်ပြုပေမဲ့ရွေးကောက်ပွဲမဲရလာကိုတော့ဂူတီလက်မခံသေးတဲ့သမ္မတထရန့်ကိုတရားစွဲဆိုရင်းနဲ့ပတ်သက်ပြီးရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဘက်ကတော့ဘာမှပြောဆိုတာမရှိသေးပါဘူး။လာမယ့်6ရက်မှာအတူတကွပြန်လဲတိဆောက်ရင်းနဲ့82မှာဖြစ်ကြောင်းတနင်္လာနေ့မှာမစ္စတာဘိုင်ဒန်ကတွစ်တာမှာရေးပါတယ်။သမ္မတပေါ်မှာတရားစွဲဆိုရေးကိုအောက်လွှတ်တော်ကဒီရက်ပိုင်းတွင်းမှာပဲမဲခွဲဖို့ရှိကြောင်းတောင်ကရိုလိုင်းနားပြည်နယ်ကအောက်လွှတ်တော်အမတ်ဂျိမ်းကလိုင်ဘန်က Fox သတင်းဌာနမေးမြန်းခန်းမှာဖြေကြားခဲ့ပါတယ်။အထက်လွှတ်တော်ကတော့ရပိုင်းမဲလူတော်တွေသမ္မတထရန့်နဲ့သမ္မတတန်းမကုံခင်သူ့ပေါ်မှာတရားစွဲဆိုမှုလုပ်နိုင်ခြင်းတိတ်မရှိပါဘူး။ဒါပေမဲ့လည်းသူ့သမ္မတတာဝန်ကုံဆုံးပြီးနောက်ပိုင်းမှာတော့လုပ်လာနိုင်ခြင်းရှိပါတယ်။တရားစွဲဆိုဖို့အောက်လွှတ်တော်ဒီမိုကရက်အမတ်180အနည်းဆုံးလက်မှတ်ရေးထိုးဖို့ရှိပေမဲ့ဒါဟာအမတ်435ယောက်ရှိတဲ့အောက်လွှတ်တော်မှာအများစုဖြစ်တဲ့မဲ218မဲရဖို့လိုနေသေးတယ်လို့တရားစွဲဖို့ထောက်ခံမဲ့ Republican အမတ်လည်းတယောက်မှမရှိပါဘူး။